မလေးရှားနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်သွားလာလှုပ်ရှားမှုတွေကိုဒီနေ့ကစပြန်ကန့်သတ်လိုက်တာကြောင့်မြန်မာနိုင်ငံသားတွေသတိထားသွားလာကြဖို့မြန်မာတန်ရုံးကသတိပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မလေးရှားနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေရကြောင်းအကြီးကမြို့ကြီးတွေမှာဒီနေ့ကစပြီးသတင်းနှစ်ဖက်ကြားသွားလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်ပါတယ်။နေ့စဉ်ကူးစက်သူရာခိုင်နှုန်းအထိတိုးလာနေရကြောင်း၁၄ရက်ကြာကန့်သတ်ချက်တွေကိုထုတ်ပြန်လိုက်တဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့လည်းစီကံတွေအတိုင်းလိုင်းနာကြဖို့တတိထားသွားလာကြဖို့မြန်မာတန်ရုံအလို့သမားတန်ရာရှိဥအောင်စောမင်းကတိုက်တွန်းလိုက်ပါတယ်
။ကော်လန်လန်ပူရဲ့ဆက်လန်ကောရဲ့ဥထွားကြရရဲ့ပေါ့နော်။ဘူနဲ့အိုက်ပီနဲ့တုံးကိုတော့လောလောဆယ်လျှော်တောင်းချလိုက်တာ။ဟိုဟာဒီနေ့၁၄ရက်နေ့တိုင်းစပြီးတော့၂၈ရက်နေ့ထိနှစ်ပတ်ပေါ့။အခုတော့ပြင်ပြင်နဲ့ပြတ်ပြတ်ပြီးတော့ဟိုမလို့အဖက်နဲ့တော့အပြင်တွေပါတွေမထွက်ဖို့တော့လိုလိမ့်မယ်။အသွားလာတော့တတိထားဖို့လိုပါမယ်။နော်ဟိုလိုအပ်တယ်ဆိုရင်လည်းတို့အထောက်ထားအပြည့်စုံတွေယူသွားဖို့လိုလိမ့်မယ်။အရန်ကြီးဆိုရင်ပို့တော့မလို့ပါဘူး။ဟိုသူနိုင်ငံရဲ့ဒီသူတို့တတ်မှတ်ထားတဲ့စည်းကမ်းလေးတွေတော့ဒီချိန်ထဲမှာတော့ပို့ပြီးတော့တိတိကျကျလေးလေးစားစားလိုက်နာဖို့တော့လိုပါတယ်လို့ပြောချင်ပါတယ်ဟုတ်။
ကယောဂါကာကွယ်ရေးအတွက်၃လကြာတနင်္ဂနွေလုံးအသွားအလာပိတ်ဆို့ကန့်သတ်တဲ့အမိန့်ကိုပြန်ရုပ်သိမ်းပြီး၄လကြာမှာပဲကန့်သတ်မှုတွေပြန်ထုတ်ခဲ့ရတာပါ။ဒီလ၂၅ရက်အထိစာသင်ကျောင်းတွေဘာသာရေးအခမ်းအနားတွေအားကစားပွဲတွေနဲ့လူမှုရေးလုပ်ငန်းတွေကိုရပ်နားထားမှာဖြစ်ပေမဲ့စီးပွားရေးလုပ်ငန်းတွေကိုတော့တင်းကျပ်တဲ့စည်းမျဉ်းတွေနဲ့ဆက်လုပ်ခွင့်ပြုထားပါတယ်။ကန့်သတ်ချက်တွေထုတ်ပြန်ထားတဲ့မြို့တွေမှာအဓိကလမ်းမတွေကိုပိတ်ထားပေမဲ့အလုပ်သမားတွေကိုတော့အလုပ်ရှင်ရဲ့ထောက်ခံချက်နဲ့သွားလာလှုပ်ရှားခွင့်ပြုထားပါတယ်။အနာပိုင်းတွေထုတ်ထားတဲ့ကန့်သတ်ချက်တွေကိုမလေးရှားရောက်မြန်မာနိုင်ငံသားတွေသိရှိအောင်မြန်မာပြည်ထောင်စုအဖွဲ့တွေကလူမှုကွန်ရက်နဲ့ဖုန်းတွေကနေအသိပေးနေကြောင်းလဲကွာလာလမ်ပူအခြေစိုက်ကပ်ပုံးလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစောင်းဝင်းကပြောပါတယ
်။ဆက်ရုံနေဆိုရင်ဤဆက်ရက်ဆက်ရုံမျိုးကျွန်တော်တို့အကြောင်းကြားပြီးတယ်ပေါ့ဒီအဲ့အချက်ချက်16ချက်နဲ့ညီညွတ်အောင်အဲ့တော့မှမညီညွတ်ဘဲနဲ့သူတို့လုပ်နေပဲဆိုလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့ဒီချိန်လုံးကတော့ပေါ့ကျွန်တော်တို့ဒီစချံပွဲလုပ်လို့အဖမ်းခံရတာတော့ဒီမလို့လားတဲ့ကိစ္စတွေဖြစ်မှာဆိုတော့ကျွန်တော်တို့ဒီစအားလုံးပိတ်ပစ်ထားပါတယ်။တို့ဒီအချိန်ကမလေးရှားနိုင်ငံမှာတော့ဒီယောဂလေးတွေကြံဖြစ်ပြီးတဲ့အနေအထားရှိသလိုတော့မြန်မာနိုင်ငံရဲ့ဒီသတင်းကျုပ်ပေါ်တော့လာတယ်ဖြစ်တော့ရုပ်စာတွေကိုလူငယ်တွေကမသိပဲပျော်ပွဲရှင်ပွဲတွေလုပ်မှုမှာဆိုလို့ပါ။ဟုတ်ကဲ့
ရှေ့စစ်သားနဲ့အရက်ဝတ်လုံခြုံရေးအဖွဲ့တွေကသွားလာတဲ့သူတွေကိုစောင့်ကြည့်မှာဖြစ်ပြီးကြီးညာချက်တွေကိုဖောက်ပြန်ရင်အေးအေးယူမယ်လို့လည်းသတိပေးထားပါတယ်။စက်တင်ဘာလလယ်တုန်းကယောဂါကူးစက်မှုမရှိသလောက်ဖြစ်ခဲ့တဲ့မလေးရှားနိုင်ငံကအောက်တိုဘာ6ရက်မှာအယောက်690ကျော်တနေရဲတွေ့ခဲ့ပြီးမနေ့ကအောက်တိုဘာ13ရက်အထိပြန်မကျသေးရမို့အခုလိုအသွားလာကန့်သတ်မှုတွေတကြောပြန်လုပ်ခဲ့ရဖြစ်ပါတယ်။မလေးရှားနိုင်ငံမှာကိုဗစ်ယောဂါကြောင့်သိဆုံးရသူ163ယောက်ရှိပြီးကူးစက်ခံရသူအရေအတွက်ကတော့18,000လောက်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။